မြန်မာနိုင်ငံမှာရှိလာမဲ့ရွေးကောက်ပွဲတွေအတွင်းမဲအချို့ကြကိုးစားပြုရွေးချယ်တဲ့စနစ်လို့ခေါ်တဲ့ PR စနစ်ကိုကျင့်သုံးမဲ့အစီအစဉ်ပေါ်ကန့်ကွက်မှုတချို့ရှိခဲ့ပေမဲ့လွှတ်တော်မှာဒီကနေ့ပဲမဲခွဲအတည်ပြုလိုက်ပါတယ်။အချို့ကြကိုးစားပြုစနစ်ကိုပြောင်းလဲကျင့်သုံးမဲ့စနစ်နဲ့ပတ်သက်လို့နိုင်ငံရေးအတိုင်းအဝိုင်းကြအခြေတင်ပြောစရာတွေဖြစ်ခဲ့ရပေမဲ့အမျိုးသားလွှတ်တော်ကအတည်ပြုလိုက်တာပါ။အပြည့်အစုံကိုတော့ဆက်သွယ်မိမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာဖြစ်ပါတယ်ရှင
်။အချို့ကျကိုစားပြု PR စနစ်ကိုလာမယ့်ဒီရီရေကောက်ပွဲတွေမှာကျင့်သုံးနိုင်မှုအတွက်အမျိုးသားဒီမိုကရေစီအားစုပါတီ NDF ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါခင်ဝိုင်းကြီးကအစွပ်ပြုခဲ့တာပါ။ဇွန်လ9ရက်နေ့သတင်းဌာနကစတင်ပြီးတော့ဒီအစိုးပေါ်မှာအမျိုးသားလွှတ်တော်ကိုယ်စားလှယ်အယောက်20နဲ့3ရက်ကြာဆွေးနွေးပြီးမှပဲအချို့ကျကိုစားပြု PR စနစ်ကိုကျင့်သုံးဖို့တင့်မတင့်အမျိုးသားလွှတ်တော်အတွင်းမဲခွဲတဲ့နေရာမှာ118မဲ85မဲနဲ့စုကိုထောက်ခံခဲ့တာဖြစ်တယ်လို့အဆိုရှင်ဒေါခင်ဝိုင်းကြီးက VOE ကိုပြောပါတယ
်အားလုံးပေါင်းဟိုသူ့တော်ကိုယ်စားလှယ်204ဦးလာတယ်204ဦးတက်တယ်ဟိုဥက္ကဋ္ဌကြီးပါဝင်ဆို205ဦးပေါ့တကယ်လို့ကအဲ့ဒီ204ဦးကတောက်ပတ်တာနဲ့ထောက်ခံနိုင်တဲ့အချိန်ဖြစ်နေမယ်ဆိုလို့ရှင်တော့ဥက္ကဋ္ဌကြီးနည်းကိုထည့်တွေ့ရမှာပေါ့လေအခုကတော့204ဦးအနက်ကထောက်ခံတဲ့လူက118ဦးတောက်ပတ်တဲ့လူက85ဦးနောက်ချန်တဲ့လူကဟောဟောပေါ့ဂျားနေပေါ့နော်အဲ204ဦးအဲ့လိုမျိုးသုံးမျိုးခွဲလိုက်တယ်လေ
နော်ဒါပေမဲ့ဒီဖက်မှာတော့ DPR စနစ်ကိုပြင်းထန်ဝေဖန်မှုတွေလည်းရှိနေပါတယ်လွှတ်တော်အတွင်းမှာမဲခွဲတဲ့နေရာမှာလည်းအတိုက်ခံပါတီ NLD နဲ့တိုင်းသားပါတီရဲ့ကိုယ်စားလှယ်တွေကအဲ့ဒီဆိုပေါ်မှာထောက်ခံခြင်းမရှိခဲ့ပေမဲ့အာဏာရပါတီကြီးဖြစ်တဲ့ပြည်ခိုင်ပြိုးနဲ့တိုင်းသားစီလုံးညွေပါတီ NDF ပါတီတို့ကအဓိကထောက်ခံခဲ့တာကိုလည်းတွေ့ရပါတယ်ဒီချက်နဲ့ပတ်သက်ပြီးတော့ဒခင်ဝိုင်းကြီးကသူမအနေနဲ့ DPR စနစ်ကျင့်သုံးမှုအတွက်အမျိုးသားလွှတ်တော်ရဲ့တိုင်းဒေသကြီးထွတ်တော်ကိုယ်စားလှယ်တွေရွေးကောက်ပွဲရှင်ပြိုင်တဲ့နေရာမှာသာကျင့်သုံးမှုအစွပ်ပြုခဲ့တာဖြစ်တယ်လို့လည်းအခုလိုပြန်ဖြေပါတယ်
အဲဒီနေရာတဟိုနည်းနည်းချက်ချက်ကလေးတရှိတဲ့နေရာတွေရှိတယ်လေအဲလုံးလုံးကအားသတာမဖြစ်တော့တဲ့နေရာတွေရှိတယ်အဲ့လိုနေရာတွေကြောင့်လုံးနေပေါ့အန်ဒီအဲ့လိုပဲပြောခဲ့တာအဲ့လိုပဲပြောခဲ့တာ
ဒီအစနစ်ကိုအမျိုးသားလွှတ်တော်ရဲ့တိုင်းဒေသကြီးအဆင့်ကိုယ်စားလှယ်တွေရွေးချယ်တဲ့နေရာမှာသုံးမယ်လို့ပြောပေမဲ့ဒီပီအစနစ်ဟာအင်မတန်ရှုပ်ထွေးပြီးတော့တိုင်းဒေသဒေသတွေမှာကျင့်သုံးမယ်ဆိုရင်အခက်အခဲတွေရှိလာနေတယ်လို့လည်းပြည်သူ့တော်ကိုယ်စားလှယ်ဥပဒေတန်းကသုံးသပ်ပါတယ
်မျိုးသားလွှတ်တော် PPP ဒီနယ်လွှတ်တော် PPP ဒုလွှတ်တော် PPP တို့ကသုံးပုံတပုံတော့ပြက်လာမယ်ဆိုတော့အဲ့ဒါတွေကတည်ယဝင်ဖြစ်လာမှာပေါ့ဗျာဒါကြောင့်ကျွန်တော်တို့ကတော့ဟိုတိုင်းရင်းသားဒေသတွေမှာပေါ်ပြီးအခက်အခဲရှိပါတယ်ဒီနယ်မှာအဆွေနဲ့အခက်အခဲရှိပါတယ်ဒီတီထောင်စုမှာဆိုရင်လည်းပဲခုနကပြောသလိုကျွန်တော်တို့ဘယ်ပါတီမှအပြတ်သတ်အနိုင်မရပဲနဲ့ပေါ့နော်အဆွေအဖွဲ့ကအားနည်းသွားနိုင်တယ်အဲ့ဒီပေါ်မှာတပ်မတော်ရဲ့အခန့်ကဏ္ဍကပို့ပြီးတော့ဟိုစိုးမိုးလာမယ်လို့ကျွန်တော်တို့ယူဆတယ်အဲ့ဒါကြောင့်ကျွန်တော်တို့အနေနဲ့အဲ့လားဒီဟို PR စနစ်ကိုရှုံပြီးပြောရရင် PR စနစ်ရဲ့အားနည်းချက်တွေအများကြီးရှိပါတယ်ဒီအချိန်မှာဒီလိုရတဲ့ PR စနစ်ကိုဘယ်သူမှနားမလည်နိုင်သေးပါဘူးကျွန်တော်တို့တော့ကိုယ်စားလှယ်နိုင်ငံရေးသမားတွေတမနာမလည်နိုင်တဲ့ PR စနစ်ရဲ့မဲပေးပုံအစင်းစင်ရှုပ်ထွေးပွေလီမှုတွေကိုကျွန်တော်တို့ဟိုပြည်သူတွေကိုရှာပြဖို့ပြည်သူတွေကအဲ့အရာကိုအလားကျွန်တော်တို့ထက်တဲ့ဝင်ဝင်နားလည်တက်မြောက်ဖို့ဆိုတာတော်တော်ခက်ပါတယ
်တစ်ဖက်မှာလည်းမြန်မာဒီမိုကရေစီအဖွဲ့အစည်းရဲ့ပြောခွင့်ရှိသူလည်းဖြစ်ဘိုလ်လုံးမှုဆောင်ကိုယ်စားလှယ်တူလည်းဖြစ်တဲ့ဒေါ်နန်းခင်ထွေးမြင့်ကတော့အခုလို PR စနစ်ကိုကျင့်သုံးနိုင်အောင်လွှတ်တော်ထဲမှာမဲခွဲဆောင်ရွက်ချက်တွေပြုလုပ်လာတာဟာမဲခွဲလို့ဆရာဖြစ်တယ်လို့လည်းဒီမှာကပြောပါတယ
်ဟိုအရင်ကတော့သူတို့မပြောကြဘူးအခုမှ PR စနစ်ကိုဘာကြောင့်ပြောကြလဲကျွန်တော်တို့ကလေ့လာနေကြည့်တဲ့အခါကျတော့သူကစပါတီအာနာရှင်ဖြစ်မှာကြောက်လို့ပေါ့။ဟောအဲ့ဒါဆိုရင်2020လုံးကရောဒီပြည်ခိုင်ပြိုးပါတီစပါတီအာနာရှင်ဖြစ်မှာကြောက်သူတို့စိတ်မကူဘူးလား။အမှန်တော့ DPR ဆိုတာအမှန်ဆိုလို့သူတို့ပြောရင်တိုင်းရင်းသားပါဖြစ်တယ်ညာဖြစ်တယ်တိုင်းရင်းသားကိုဥစားပေးတယ်လို့ပေါ့ပြော။အမှန်တိုင်းရင်းသားပါတီငယ်လေးတွေတက်တာပို့ပြီးတော့အဆုံးဆုံးမှုများတယ်လေ။ကျွန်တော်တို့မျိုးသားဒီမိုကရေစီရတာမှာဘယ်လောက်ထိခိုက်မှုမရှိဘူး။ပါတီငယ်လေးတွေပဲထိခိုက်မှုရှိတာ။အဲ့တော့သူတို့ကတက်တက်ပါတီငယ်လေးတွေကိုဘယ်လိုလုပ်ရှင်လို့လဲမသိ။တိုင်းရင်းသားတွေကိုပဲဟိုဒီခံခဲ့တယ်လို့လား။ဒီမှာတော့သမျိုးတစ်ခုခုအစီအစဉ်နဲ့လုပ်တယ်လို့ပဲကျမကတော့လက်ခံထားတယ်။ဒါကတော့မယူသားတာတော့မှန်တာပဲ။ဒါယူစီရဲ့ဒါကြီးနဲ့တက်တက်ကြီးသူတို့ဟိုတင်းပေါ့နော်အင်အားကြီးတုံးပြီးတော့လုပ်တယ်ဆိုတော့လေဒါကလည်းမယူသားတဲ့အထက်ပဲတစ်ခုတစ်ချက်ပါပဲ
။ဒီနေ့မြို့သားလွတ်တော်မှာဒီအဆိုကိုမဲခွဲပြီးမှာတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကလွှတ်တော်ကအလိုရှိတဲ့အတိုင်းသူတို့အနေနဲ့ဆောင်ရွက်ဖို့ရှိတယ်လို့လည်းပြန်ပြောဆိုသွားခဲ့ပါတယ်။ဒါကြောင့်ဒီအချိုးကျကိုစားပြု PR စနစ်ကိုလေ့လာဖို့အတွက်အမေသားလွတ်တော်မှာကော်မရှင်တရားဖွဲ့ပေးခဲ့ပြီးတော့ဥပဒေမူကြမ်းတရားဟာမကြခင်မှာထွက်ရှိလာဖို့ရှိတယ်လို့လည်းလွတ်တော်ကိုယ်စားလှယ်အများစုကပြောဆိုနေကြပါတယ်ခင်ဗျာ။